ာဖရိကအမေရိကန်လူမဲ့မျိုးသားအသက်46နှစ်အရွယ်ဂျော့ချ်ဖလိုက်ကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ရဲတပ်ဖွဲ့ဝင်ဟာဒဲရက်ရှူဗန်ကိုတနင်္လာနေ့ကပထမဆုံးအကြေရုံးထုတ်ခဲ့ပြီးမင်းနီယာပူလစ်တရားသူကြီးကအာမဂန်ဂျီဒေါ်လာတစ်သန်းသတ်မှတ်ခဲ့ပါတယ်။မင်းနီဆိုတာပြည်နယ်တရားသူကြီးတူဖြစ်တဲ့ဂျဲနက်ရက်ဒင်းကရဲတပ်ဖွဲ့ဝင်ဟောင်းရှူဗန်အတွက်ကန့်သက်ချက်တွေပါဝင်တဲ့အာမဂန်ဂျီဒေါ်လာတသန်းကန့်သက်ချက်မပါတဲ့အာမဂန်ဂျီအဖြစ်ဒေါ်လာတသန်း2သိန်းခွဲသတ်မှတ်ခဲ့ပါတယ်။ကန့်သက်ချက်တွေကတော့ရှူဗန်အနေနဲ့လက်နက်တွေအရမှဖြစ်တယ်လို့တရားဥပဒေစိုးမိုးရေးဒါမှမဟုတ်လေလုံခြုံရေးနဲ့ပတ်သက်ပြီးမလုပ်ဖို့နောက်ပြည်နယ်ကနေထွက်မသွားပါဘူးလို့သဘောတူရမှဖြစ်တယ်လို့ဖလိုက်ရဲ့မိသားစုနဲ့လည်းမဆက်သွယ်ဖို့သဘောတူရမှဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နောက်တစ်ကြိမ်ရုံးထုတ်ဖို့လဲတရားသူကြီးကသတ်မှတ်ပါတယ်။မင်းနီဆိုတာပြည်နယ်အချင်းထောင်ကဗီဒီယိုမှာဒဲရက်ရှူဗန်ကိုတွေ့ရပြီးသူ့ကိုတော့ second degree murder ကြိုတင်ရည်ရွယ်ချက်မပါတဲ့လူသတ်မှုဆွဲချက်။နောက် third degree murder မတော်တဆဖြစ်ခဲ့တဲ့လူသတ်မှုဆွဲချက်။နောက်လူသေမှုဆွဲချက်စုစုပေါင်းဆွဲချက်3ခုတင်ထားပါတယ်။အယူခံတင်မှုမလို့တဲ့တရားရုံးလှုပ်ထုံးလုံးဤဆန်ရကြားနာမှုမှာတော့လိမ်မော်ရောင်ထောင်ဝတ်စုံဝတ်ထားတဲ့ရဲတပ်ဖွဲ့ဝင်ဟောင်းအသက်44နှစ်အရွယ်ရှူဗန်ကစိတ်လှုပ်ရှားမှုတစုံတရာမပြဘဲမိဂုဏ်ဤကိုဖြေချသွားပါတယ်။ George Floyd တိစုံမှုကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါ။လက်ထိတ်ခတ်ထားတဲ့ Floyd ရဲ့ living ပေါ်မှာ David ရှူဗန်ကဒူးနဲ့ထောက်ထားတာကိုမေလ25ရက်ကရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်ရှင်။